ဒီကနေ့1359ခုနှစ်ဒေါ်ဒလင်းလာပြီးကျော်ရှိရဲ့1969ခုနှစ်စက်တင်ဘာလ24ရက်ဗုဒ္ဓဟူးနေ့နေ့လယ်2နာရီ3နာရီနဲ့30မိနစ်3နာရီခွဲအချိန်မှာဘုန်းကြီးတို့တရားပွဲစသည
်ဟောရမယ့်တရားကဓမ္မစကြာတရား
ဘယ်ရောက်သွားပြလဲဓမ္မစကြာဗါရဲ
သုတ်တော်ရဏဘီကြီးလဲထုံမင်္ဂလာအခန္ဓာကျင်းပနေတော့သိတ္တထမင်းသားလေးကတပြေပင်ရိတ်မှာအာနာပါနပထမဇံဝင်စားပြီးနေတာမလားနေတာအဲ့ရောက်ထိန်တော်ရေရောဘီကြီးရောတည်လို့လာပြီးရှိခိုးကြတော့ကြဘီကြီးကအဲ့ဒီချိန်ရှိခိုးတဲ့အခါကျတော့ပါတော်ကိုအခုခမဲတော်ရှိခိုးတာဒီအကျိန်ဟာဒုတိယအကျိန်ပါတဲ့အဲ့လိုပြောပြီးရှိခိုးတယ်ရှိခိုးတိုက်လို့ရှိခိုးတယ်ပေါ့ဒါပြောတာဒါဖြင့်ပထမအကျိန်ကဘယ်တော့မှရှိခိုးခဲ့တော့ဗါတဲ့ဒေဝီလာယသိကောင်းပေါ့ဒေဝီလာယသိကြီးနန်းတော်လာတဲ့အခါကျတော့သားတော်လေးကိုယသိရှိခိုးရအောင်ဆိုပြီးပြင်ကပွေချီပြီးတော့ရှိခိုးဖို့ရပြင်ပေးတော့သားတော်လေးကရှိမခိုးပဲနဲ့သားတော်လေးရဲ့ခြေတော့ကပဲယသိရဲ့ခေါင်းပေါ်ရောက်သွားတယ်တဲ့အဲ့ဒီတော့မှယသိကလည်းသားတော်လေးရှိခိုးတော့သုတ္တရဏဘီရင်ကြီးကလည်းပဲပထမအကျိန်ရှိခိုးတယ်တဲ့ဒီတော့သားတော်လေးရဲ့အနာဂတ်အရေးကိုယသိကကြည့်တဲ့အခါကျတော့ကြည့်ပြီးတဲ့အခါကျတော့ယသိကပြုံးလဲပြုံးတယ်ငိုလဲငိုတယ်ဆိုမဟုတ်လားပြုံးတာဘာကြောင့်တော့ဖျားဖြစ်မဲ့ထူးခြားတဲ့ပုဂ္ဂိုလ်ကိုတွေ့ရပူဇော်ဖူးမြော်ရလို့ငိုရာကတော့ဘာကြောင့်မလဲ။ဘာလဲ။သူဖျားဖြစ်တဲ့အခါမှာသူ့ကိုဖူးရတော့မှမဟုတ်တော့ဘူးလို့အဲဒါလို့မြင်ပြီးတော့ဝမ်းနေပူဆွေးလို့ငိုကြွေးတယ်တဲ့။ဒါဖြင့်ယသိကဘယ်သွားနေမှမဟုတ်ဘူးသူကမဖူးရမှာတော့ပါတယ်ယသိကအဲ့ဒီအထီသူအသက်မရှိနိုင်တော့ဘူးတဲ့ယသိကြီးကအဲ့ဒီအချိန်မှာအသက်က80လောက်ရှိနေပြီနဲ့တူပါတယ်အသက်မရှိနိုင်တော့ဘူးတဲ့သူကွယ်လွန်ပြီးတဲ့အခါကျတော့အရူပဗြဟ္မာဘုံမှာသူသွားပြီးတော့ဖြစ်ရတော့မယ်တဲ့အရူပဗြဟ္မာဘုံဆိုတာတဲ့မြတ်စွာဘုရားပေါင်းအရာအထောင်ကြွပြီးတော့တောင်ချွတ်လို့မရတဲ့ဘုံနဲ့အဲဒါကြောင့်ဒီမင်းသားလေးဖျားဖြစ်ပြီးတော့တရားဟောတဲ့အခါမှာဖျားကိုလည်းမဖူးရတရားကိုလည်းမနာရဖြစ်မှာကိုတွေးပြီးတော့စွေးပူဆွေးတယ်တဲ့အဲ့လိုဆိုရင်ဟောလို့မရဘူးလား gain ကအရူပဘုံမှာမဖြစ်ခြင်းဘူးလူပြေမှာပဲဖြစ်ခြင်းနဲ့လို့အဲ့လိုစိတ်ညွတ်လို့မရဘူးလားဟမ်ဟာဟိုသွားဖို့ရလက်မှတ်ထိုးထားလို့လားဟုတ်လားလက်မှတ်ထိုးထားသလိုဖြစ်နေတယ်ဒါကြဆိုအဲ့ဒီအချိန်တုန်းကသုတ္တရဏပြင်ကပထမအချိန်ရှိခိုးနောက်လက်ထုံမင်္ဂလာအခုအာနာပနာပထမဇာဝင်နေတဲ့အခါကျတော့ဒုတိယအချိန်ရှိခိုးနောက်ဒီမင်းသားလေးအဲ့ဒီအတိုင်းနေတဲ့အခါကျတော့အဲမင်းသားလေးနန်းတော်ထဲမှာပဲပျော်ပိုက်နေအောင်ဘုရင်ကနန်းတော်ပတ်ဝန်းကျင်မှာတကားဝေးတဲ့နေရာအထိအိုတဲ့လူနာတဲ့လူသေတဲ့လူတွေမလာရလို့အမိန့်ထုတ်ပင်ညတ်ထားလိုက်တယ်။ဘာကြောင့်လဲလို့ဆိုတော့ပုံနာရိပြည်ဟောခြင်းကဒီမင်းသားဟာသူ့ကိုယ်သူနာသူသေးယဟန်ဆိုတဲ့နမိတ်လေးပါမြင်ပြီးတော့တောထွက်လိုက်မယ်လို့ဟောရှိထားလို့ဒါကြောင့်ဩရနာရသေးတာတွေမမြင်ရအောင်ဆိုပြီးတော့ဒီဩနာအသေးတွေဟာ နန်းတော်ပဝန်းကျင်တကောက်ကွာရီအထိအဲ့ဒီနေရာအထိမလာရတာမြစ်ထားတယ်တဲ့။ဒါနဲ့ပြောအောင်ဆိုပြီးရမတ်တုပသူရမဆိုတဲ့ရွှေနန်းသုံးဆောင်နှွေမိုးဆောင်ပြောင်းလဲပြီးဆံမှုရဆောက်လုပ်ပေးထားတဲ့။ပြီးတော့မောင်မပေါင်း8000အချံရန်ခိုက်ပြီးထားတဲ့။ဒါလို့နဲ့ကြည်လာတော့အဲ့ဒီအတော်အတွင်းမှာတော့ဒီမင်းသားရဲ့တတ္တိဘာမှမတွေ့ရသေးဘူး။16နှစ်ရှိတော့ရတော်ရရနဲ့ထိမ်းမြလက်ထအဲ့ဒီအခါမှာလည်းပဲသူတတ္တိဘာမှမတွေ့ရသေးဘူးအသက်29နှစ်ရှိတဲ့အခါကျတော့မှဥယျင်ကစားထွက်ချင်တယ်လို့ဥယျင်ကစားထွက်သွားတဲ့အခါကျတော့ဒီတော့တတ်မှတ်ထားတဲ့တကာဝုတ်တဲ့လွန်ပူသွားပြီပေါ့ရှောက်ထွက်သွားလိုက်တော့ဥယျင်တော်ထွက်ရတာဆိုတော့အဲ့ဒီတည်းမှလမ်းမှာသူအိုသူနာသူသေးဆိုတော့နမိတ်သုံးပါမြင်ရတယ်။ဟိုတဲ့လူလည်းတွေ့ရတယ်ဆင်းရဲလိုက်တာလို့စိတ်แทဖြစ်တယ်။ဒါပါတော့ဆိုအိုတဲ့လူအရင်ကတော့မမြင်ဘူးပဲဟို။အခုမှမြင်ဘူးတော့မလေး။အိုတဲ့လူအိုရဲဆိုတာဆင်းရဲလိုက်တာနော်။ခါကလည်းကုန်းလို့သဘင်ကလည်းဖြူလို့သွားရရလည်းဂျူးလို့အရေးတွေကလည်းတွန်းလို့မျက်စိကမှုမျက်စိကဒီနာကကြီးဆံကြီးဖြူလွကုံကုံကွာကွာနဲ့အဖိုးကိုတွေ့ရတဲ့အခါကျတော့ဩဒီလောက်ဆင်းရဲတဲ့ပုံကူလည်းရှိသေးတာပဲဒီလူကဘယ်ရလာတာလဲဆိုဩအဲ့ဒီလူကမင်းသားတို့အကျွန်ုပ်တို့လိုပဲငယ်ရာကကြီးပြီးတော့တဖြည်းဖြည်းအိုးလာတာမွေးဖွားလာတဲ့လူမှန်သမျှအိုးရတာပဲသနာအမရှောက်လဲတော့ယထာရင်းကရှောက်လဲတော့ထိုင်လန်တောင်ဝေကဖြစ်အိုးငါလည်းပဲကြည့်ရင်ဒီလိုဖြစ်မှာပါပဲလားတည်ဆင်းရတာပဲပါရမီပြည့်တဲ့လူမျိုးပဲနော်ပါရမီမပြည့်တဲ့လူဘလောက်အိုရာတွေ့တွေ့အဲ့ဒါလို့မဖြစ်ဘူးအခုငါမဟုတ်သေးဘူးမဟုတ်လားသူပဲအိုတယ်အဲ့ဒါလို့ပဲရှိသေးတယ်တရားမို့လို့ငါမိုးအောင်လှတော့ပါတော့ပြင်အောင်ဆင်းအောင်မဲအဲ့ဒီစိတ်ပဲပေါ်ရတယ်တံဝေကထိတ်လန့်စိတ်ကတော့မဖြစ်ကြဘူးအဲ့ဒါအချိန်ကြလို့မလို့နတ်တွေကဖန်ဆင်းပြီးပြရတာတဲ့ဒီချိန်ပါရမီရင်းချိန်ကြပြီတောထက်ဖို့တော်ပြီဆိုပြီးတော့ဖန်ဆင်းပြရကြတော့အဲ့ဒါလို့သူအသူနာသူသည်ယဟန်ဆိုတဲ့နမိတ်လေးပါမြင်တာတချို့ကျန်းကန်ကတနေ့တည်းမှာ၄ခုလုံးမြင်တယ်လို့အဲ့ဒါလို့ဆိုတယ်။တချို့ကျန်းကန်ကတော့ရက်ချပြီးတော့မြင်တယ်လို့ဆိုတယ်။ဒီတည့်ရထွက်သွားသူ့အိုမြင်ဥယျာဉ်မကစားတော့ဘူးနန်းတော်ပြန်။ဒါနောက်တနေ့ထွက်ပြန်လဲနောက်သူနာမြင်မြန်းနဲ့ထိလနာဝေကဖြစ်ပြီးဥယျာဉ်မကစားတော့ဘူးပြန်နန်းတော်ပြန်မြန်းနဲ့အဲ့ဒါလိုအစရှိသည့်ဖြင့်တရက်စီတရက်စီနမိတ်လေးပါမြင်တယ်လို့အဲ့ဒါလိုချိုချန်းကန်ကဆိုတယ်။တချိုချန်းကန်ကတော့အဲ့ဒီနမိတ်လေးပါကိုလေးလစီချာပြီးမြင်တယ်တဲ့။ဒီတလမှာနမိတ်တစ်ခုသူ့ကိုနမိတ်နောက်လာကြတော့သူနာနမိတ်နောက်လာကြတော့သူသေးနမိတ်နောက်လာကြတော့ယဟန်နမိတ်အဲ့ဒါလိုလေးလချာပြီးမြင်တယ်လို့ဆိုတယ်လေလာချပြီးမြင်တယ်ဆိုတော့ပထမဆုံးထိတ်လန့်တံဝေကဖြစ်တဲ့အချိန်ကနေပြီးတော့တနှစ်နဲ့လေးလရှိတဲ့အချိန်မှသူတောထွက်ရမှာပေါ့နော်အဲ့လောက်ကြီးနေပါမလားနေပါဘူးအဲ့လောက်ကြီးတော့မနေပါဘူးတရက်စီချာမြင်တယ်ဆိုတာအဲ့ဒါဟုတ်ကောင်းမဟုတ်လဲဒါပေမဲ့လို့အဲ့ဒါခိုင်ခိုင်မာမာကြမ်းကန်နေပဲအဆူကွဲလွဲနေကြတာသို့တော်လည်းလူရင်းကတော့အဲ့ဒါမဟုတ်ပါဘူးလူရင်းကတော့ထိုင်လန်တံဝေကဖြစ်เสียအိုဆင်းရဲနာဆင်းရဲသေဆင်းရဲကိုတွေ့လို့ထိုင်လန်တံဝေကဖြစ်ပြီးတောထွက်လို့စိတ်ပေါ်လာတယ်အဲ့ဒီချိန်မှာနောက်ဆုံးအမန္တန်တည်ကြည်ငြိမ်သက်တဲ့အိန္ဒြေနဲ့ယဟန်တို့ကိုတွေ့ရတဲ့အခါမှာဒီယဟန်တို့လိုတည်ကြည်ငြိမ်သက်ခြင်းနဲ့စိတ်ဖြစ်ပေါ်လာပြီးတော့တောထွက်ပြီးတရားရှာတာလူရင်းမှာဒါနဲ့ဆရာရှာတော့ပထမဆရာရှာအောင်မှပဲဆရာစီမှာ나ယူသင်ကြပြီးတော့အထုံးမှဖြစ်မယ်ဆိုတော့ပထမဆုံး กาลามะอนวยဖြစ်တဲ့อาลาระยะเตจีတွေ့တရားတောင်းတဲ့အခါကျတော့ยะเตจีကအာဂိစိညာယရဏဇံထိဇံ90ဆင့်သူရထားတာကိုပြန်ပြီးသင်ပေးတယ်သေတ္တထမင်းသားကအဲ့လိုသင်ပေးတဲ့အချိန်မှာပဲသူသင်ပြပုံသင်ပြနည်းကိုနားထောင်ပြီးတော့စိတ်ထဲကသဘောပေါက်လိုက်တယ်ဒီအလာရယတိကြီးဟာအခုဇံ90ဆင့်ကိုသူတက်တက်သင်ယူထားယုံမြနားလေသဘောပေါက်တာမဟုတ်ဘူးဒီဇံ9ပါးကိုသူကိုယ်တိုင်ရထားလို့သာဒီလိုတိတိကျကျသူသင်ပေးနိုင်တာပဲလို့သဘောပေါက်အဲ့တော့သူတောင်ဒီ90ဆင့်ကိုရနိုင်တဲ့တတ္တဝိရိယတတိသမารိပညာဆိုတဲ့အင်အားတွေရှိရင်ငါလည်းပဲဒီအင်အားတွေရှိတာပဲငါရအောင်အထုတ်မယ်ဆိုအချိန်အနည်းငယ်အတွင်းမှာပဲဇန်90ဆင့်ရသွားဒီတော့ယသေးကြီးကသူကလည်းဒီတဲ့ဘိုးရတာမဟုတ်တော့ဒီဇန်90ဆင့်ရရုံမဲ့တင်ပေးနိုင်တယ်ဈာန်ဆိုတာဘာဝလိမ့်ပရိသတ်အာယုံတစ်ခုထဲမှာစိတ်ဆိုင်ပြီးတော့တည်ငြိမ်နေတာဟုတ်တယ်မို့လားတည်ငြိမ်ယုံမဲ့ဘာယုတ်သဘောနံသဘောမှမသိတော့လောဘဒေါသမောဟကိလေသာပဲနှံ့ရလားအဲတော့သိတတ်ထလိုချင်တာဟုတ်ပါမလားမဟုတ်သေးဘူးယသိကြီးကတော့ပြောပါတယ်သင်ကတဲတော်တာပဲတို့များရပောင်းများစွာလာပောင်းများစွာအထုရတဲ့တရားသင်္ခဏနေရတယ်သင်ပါရမီပြည့်တယ်အဲ့တော့တခြားမတော်ပါနဲ့တော့ဒီမှာပဲကျွန်ုပ်နဲ့အတူဆရာလုပ်ပြီးတပည့်တွေတရားပြကြပါစို့လို့တားတယ်ဒါပေမဲ့သိတ္တသက်လူကျင်နာအဲ့ဒါမဟုတ်ဒါနဲ့အလာရယတိထံကခွာသွားပြီးနောက်ထပ်ဆရာဆရာပြန်တော့ရာမယတိကြီးရဲ့ပါတပည့်ဥဒကယတိသွားတွေ့တယ်ရာမယသိကြီးကတော့အဲ့ဒီအချိန်မရှိဘူး꽌လွန်းသွားပြီဥဒကယသိသွားတွေ့တော့ဥဒကယသိထန်နီးခံရတော့ဥဒကယသိကသူတော့အဖြစ်သူ့ဆရာရာမယသိလို့ဒီဇန်ရှစ်ဆင့်မရသေးဘူးတမဘတ်ရှစ်ပါလဲခေါ်တယ်နော်ဒါဇန်ကိုတမဘတ်လဲခေါ်တော့ဒီတမဘတ်ရှစ်ပါသူမရသေးဘူးသို့တော်လည်းပဲသူ့ဆရာရာမယတိကြီးသင်ပေးတဲ့နည်းကိုတော့သူပြန်ပြီးသိဒ္ဓတ္ထသင်ပေးတယ်။သိဒ္ဓတ္ထလည်းဒီနည်းဟာဒီဇန်ရှစ်ဆင့်ရတဲ့သမဘာ၈ပါးရနိုင်တဲ့ဟာပဲလို့ယုံကြည်တယ်အထုတ်တယ်ရတယ်။ရတော့ဥဒကကလည်းပဲသိဒ္ဓတ္ထကိုသူနဲ့အတူဒီမှာပဲဆရာလုပ်ပြီးပြဖို့တိုက်တွန်းတယ်။ဒါပေမဲ့ဒီလောက်စိတ်တည်ငြိမ်မှုသာမင်ညာရရုံပါသိတ္တထလူချင်းတဲ့အမှန်တရားမဟုတ်ဘူးဆင်းရဲငြိမ်းတဲ့တရားမဟုတ်ဘူးဒါကြောင့်သိတ္တထအဲ့ဒီကလည်းထွက်ခဲ့တာဒီတော့ဒီနေရာမှာဘာတခုသွားတွေ့ရလဲလို့ဆိုတော့သိတ္တထထွက်သွားမှာဥဒကကသိတ္တထအာကြပြီးအမေသူတောင်းမှပဲအထုလို့ဒီဇန်ရှစ်ဆင်လုံးရသေးတာပဲငါလည်းသူ့လိုအာထုရမှာပေါ့ဆိုပြီးအားကြတာနဲ့ကြိုးစားအာထုလိုက်တော့ဥဒကပါနေဝတိညာနာတိညာယရဏဇံထိဇံသမဘတ်ရှိပါရသွားတယ်ဒီနေရာမှာသတိထားကြရလေအမှန်တော့သိတ္တထကဥဒကစီကတင်ယူတဲ့တပည့်ပေါ့လားဥဒကကဆရာပဲဒါပေမဲ့တတိကဆေးရတဲ့ပိုးပြီးတော့လက်ဆောင်ထွက်ပြီး၈ပါးလုံးရသွားတဲ့အခါကျတော့ဆေးရတဲ့တတိလက်ဆောင်ထက်တာမဟုတ်လားအဲ့ဒီတော့တတိရဲ့တရားကိုအားကြတာနဲ့ပဲဆရာကကြိုးစားလိုက်တာဆရာလည်းပဲရသွားတယ်နော်ဒီမှာလည်းပဲတတိရဲ့တရားကိုဘုန်းကြီးတို့လည်းအားကြခြင်းပါပြီဟုတ်ကဲ့လားโอ้ตอไล่ดาง่าเลยอายิตอดาเว้ยไก่งั้นแหละตุลุยามอัธุ้มเหมลุเอ้ดิลุอาจาเสียตะบี้ต่วยจินเน่เตต่วยหาล่ะสุรบ่ต่วยหาสิลุ မတွေးရသေးလို့အာမကြသေးလို့ဒီလိုပဲဖြစ်နေနော်ဟိုထိုင်းကဒီကိုနှစ်စဉ်လာအာထုတ်တဲ့အမျိုးသားယောဂီတယောက်မစ္စတာချာလီတဲ့နှစ်စဉ်လာတယ်ဒီနေ့သူအလုံးရှုပ်လို့ဆိုပြီးနိုဝင်ဘာလလယ်လောက်မှသူရောက်နိုင်မယ်ထင်ပါရဲ့ဒါတောင်မသေးကြပါဘူးလို့စာရေးတယ်သူကသူတရားကတော့ဘာမှသိမဟုတ်သေးပါဘူးအားတော့ထုတ်ပါတယ်အထုတ်တာဘာကြောင့်ဘာမှသိမဟုတ်သေးတယ်လဲဆိုတော့အသေးစိတ်အမှုရာမှာရှုမှတ်မှုစိတ်တာနဲလို့ကျဲနေလို့ဒါကြောင့်ရှုမှတ်မှုရင်မဆက်လို့ဒုတိယဒီလအထုတ်တာဘုန်းကြီးထင်တယ်အ ਨੇ ဆုံး9နှစ်ရှိပြီနှစ်ဆင်လာတယ်ဘွားတွင်ဒါပေမဲ့ဒုတိယဒီလိုပဲသို့တော်လည်းပဲ तू ကနေစဉ်တရားနာတယ်တရားစစ်ခံတယ်ဆိုတော့တရားပြတဲ့နီလန်တော့ तू ကရတယ်ညတော့ तू ကထိုင်းမှာ तू ကပြန်ပြီးတရားပြတယ် तू မှာသူမိတ်ဆွေတယောက်ကတရားရိပ်သားလေးတစ်ခုလှူထားတော့အဲ့ဒီမှာတပတ်ကို2ကြိမ်ထမရဲ့တရားပြတရားပြတော့ဘုန်းကြီးပြတဲ့နေ့တိုင်းပြတာပါပဲသူတရားပြလို့သူပြတဲ့နေ့တိုင်းအားထုတ်တဲ့ယောဂီတွေကတရားတွေတွေးကြတယ်တရားအစင်းမြင်မြင်တွေးကြသိကြတယ်အဲ့ဒါတွေသူ့ကိုပြောပြတယ်ဆိုတာတရားလျှောက်တဲ့အခါပေါ့လေအဲ့ဒါသူကဘုန်းကြီးကိုပြန်ပြောပြတယ်မနစ်ကလည်းပြောတယ်ဒီနေ့လည်းပြောပါတယ်တပည့်တော်တပည့်တွေကတဲ့တပည့်တော်တွေသာသာနေတယ်တဲ့အဲ့လိုပြောတယ်တပည့်တော်တွေသာသာနေတယ်တဲ့အာမင်းတပည့်တွေကမင်းနဲ့ဘာကြောင့်သာလဲသိလားလို့ဝီရိယတဲ့အေးအဲ့ဒါဘောလို့မင်းကဝီရိယမှမပြည့်ပဲနဲ့ပယ်ရမလဲသူတို့ကမင်းနဲ့ဝီရိယပြည့်တဲ့အခါကျမင်းနဲ့ပူရတာဘောလို့နောက်တစ်ခါကျရင်တပည့်တော်ဒီတဲ့ပူကျိုးစားပါမယ်ဖေရတဲ့ဒါပေမဲ့လာတဲ့အခါကျတော့ဒီလိုပါပဲအဲ့ဒါနဲ့တနေ့ရတကဤတယောက်ကလာပြီးတော့ဆွန့်ရက်ယူတယ်နေစွန့်တည့်ရက်ဘရက်လာတော့မသိဘူးမရောက်သေးဘူးအဲ့ဒီရက်တော့ဆရာတော့တပည့်ထိုင်းဆရာကြီးစီမအာထုတ်တဲ့မြန်မာအမျိုးသမီးတယောက်ကအဲ့ဒါသူတရားတွေ့လို့မလို့ဆရာတော်ကျေးဇူးတင်လို့ဆရာတော်ကြောင့်မှဆွန့်ကပ်ပေးပါဆိုလို့ရာပြီးလာပြီးဆွန့်ရဲယူပါတယ်ဖရာတဲ့ဘုန်းကြီးကပြရတာမဟုတ်ဘူးအဲ့ဒီတရားကပြရတဲ့တရားကိုအာထုတ်တဲ့တပည့်ကတွေ့လို့ဒါကြောင့်မလို့လည်းရင်ဆရာကိုကျေးဇူးပြုတဲ့အနေနဲ့ဒီလာပြီးဆွန့်ကပ်တယ်တဲ့အဲ့ဒါလည်းပဲဆရာတဲ့တပည့်လက်ဆောင်ထက်တာပဲမဟုတ်လားနော်ဒါနဲ့တနေ့ကထိုင်းကသီလရှင်ကြီးတပါးကျန်းလာတယ်ပြီးတော့ဒီမှာအနေမရပါဘူးမှော်ပြီးမှာအနေမရတယ်လွန်ခဲ့တဲ့၄-၅ရက်ကကျန်းလာတော့ခုနကမစ္စတာချာလီဆရာကြီးရပဲသင်္ကန်းတစုံနဲ့စာလေးပေးလိုက်တယ်သူကစာရေးတယ်အဲ့ဒီသင်္ကန်းဟာတပည့်တော်စီတရားအထုတ်တဲ့ဘယ်သူကဆရာတော်ကိုလှူလိုက်တဲ့သင်္ကန်းမှာဖျားတဲ့သူကတရားတွေ့ရတာဝမ်းသာလွန်းလို့ဆိုပြီးတော့အဲ့ဒါဆရာတော်ကိုလှူတာပါတဲ့အဲ့လိုစာလေးရေးတယ်အဲ့ဒါကောဘယ်လိုလဲဟဲ့ဆရာတဲ့တပည့်လက်ဆောင်ထက်တာဟုတ်ကဲ့လားအခုဥဒင်္ဂတဲ့ရာမအာလာရတို့ဥဒင်္ဂတို့တဲ့သိတ္တထလက်ဆောင်ထက်တယ်လို့ပေါ့ဒါပေမဲ့ဘုန်းကြီးထင်ပါတယ်အဲ့ဒီဆရာကြီးကတော့ဒီတခါလာလဲဒီလိုပဲရှိအောင်မှာသူဟာကငဃမနာတဲ့နွားလို့ဖြစ်နေတာငဃမနာတဲ့နွားဆိုတာနွားများဖြင်းပြီဆိုလို့ရှိရင်အဲ့ဒါဘလောက်ရိုက်မောင်လှဲသံပဲပဲဖင်ကြီးကတ်ခတ်ပြီးတော့နေမယုံအခုလဲဒီလိုပဲဆိုခြင်းတလို့ဆိုပြောခြင်းတလို့ပြောငေါ့ခြင်းတလို့ငေါ့ပြုံးနေတာပဲဒါပေမဲ့အားကတော့တကယ်မထုတ်ဘူးအထုတ်တယ်ဆိုတာအသေးစိတ်အမူအရာစစ်စအောင်မမှတ်ဘူးစိတ်အောင်မမှတ်ဘူးအဲ့ဒါထိုင်နာဇင်းညာလျှောက်တာလို့ပါဒါပေမဲ့ဇင်းညာလျှောက်တာကလည်းသူကခါနာနေပေါင်နှမ်းနေတယ်လို့ဆိုတော့ဒုတ်ကြီးနဲ့ထောက်ပြီးလျှောက်ရပြန်တော့ဒါလည်းပဲခရီးမရောက်ပြန်အဲ့လိုဖြစ်နေသတိထားဖို့သတိထားဖို့ဒါနဲ့သိတ္တထဥဒကစီကထွက်သွားထွက်သွားပြီးတော့ဥရဝေလာတော်ရောက်တော့ gain ဆရာနှစ်ပါးစီတပည့်ခံ လူကျင်နာမရသေးဘူးကဲဒီလိုဆိုတော့ကိုနီးကိုဟာနဲ့ပဲအထုံးပါပဲဆိုဥရုဝေလတော်ထဲမှာဒုက္ခရစရိယာ6နှစ်ကျင့်လိုက်တယ်ပြင်မပါမနေမနာညမနာအထုတ်တာပဲရှေးကသူတို့အဲ့ဒီအချိန်ကထင်ရှားနေတဲ့ကိလေသာငြိမ်းစေတဲ့နိလန်းမှန်သမျှအမှန်တရားကိုရစေတဲ့နိလန်းမှန်သမျှအကုန်လုံးအစင်းရဲ့ပြင်မှန်ခံပြီးတော့အထုတ်တာဘလောက်ကြအောင်လုပ်တယ်လဲဆိုလို့ရှိရင်သူတို့စီမှာအဲ့ဒီတုန်းကထင်ရှားနေတဲ့ဒီနီးတနည်းအပ္ပနကဇံနဲ့အပ္ပနကဇံဆိုတာအသက်ရှူတဲ့လေကိုချုပ်ထိန်ထားတာအဲ့ဒီလေအပြင်းမထွက်ရဘူးနှာခေါင်းထဲကလည်းလေမထွက်ရဘူးပါးစပ်ကလည်းလေမထွက်ရဘူးနားထဲကလည်းလေမထွက်ရဘူးအကုန်လုံးဘယ်ပေါက်ကမှမထွက်အောင်လို့အကုန်လုံးချုပ်ထိန်ထားတာအဲ့ဒါအစ်မတန်ထင်ရှားတဲ့နေသူတို့စီမှာအခုကအဲ့ဒီနေလှုပ်သေးလာတော့မသိပါဘူးအဲ့ဒီတော့စဉ်းစားကြည့်ပေါ့ဒီလေကအပြင်းမထွက်ရဘူးဆိုတော့ဘာဖြစ်နေမလဲလျှောက်တိုးမှာပေါ့မဟုတ်လားကိုယ်လည်းအင်္ဂါတည်းလည်းလျှောက်တိုးမှာပဲဘိုက်ထဲလည်းတိုးမှာပဲခေါင်းထဲလည်းတိုးမှာပဲအဲ့ဒါလို့တို့ပြီဆိုလို့ရှိရင်ဘယ်နဲ့နေမနော်ခေါင်းမှာအဲ့ဒီလေတိုးတာဘလောက်ကြာအောင်တောင်းခံစားရတယ်လဲဆိုတော့တဲ့တစုံတစ်ယောက်ကတင်းပုတ်ကြီးနဲ့ခေါင်းထုသလိုတောင်းခံစားရတယ်ပြီးတော့နောက်တစ်ခုကဘယ်လိုခံစားရတယ်လဲလို့ဆိုတော့ခေါင်းကိုလူနှစ်ယောက်တရေကျိုးနဲ့ပတ်ပြီးတော့တစ်ယောက်ကဘယ်ဘက်ကတစ်ယောက်ကညာဘက်ကအဲ့ဒါအတင်းဆွဲတယ်လို့အဲ့လောက်ကြအောင်ခံစားရတယ်။ဘယ်နဲ့နေမလို့တင့်ကျက်ပြီးတော့မခံစားအောင်နာမယ်ပေါ့။အဲ့လောက်ကြအောင်ခံစားရတယ်တဲ့။အဲ့လိုထွက်လေဝင်လေကိုချုပ်ထိန်တာလို့မိန်မော်တွေ့ဝေးပြီးတော့သေးတယ်လို့ဖြစ်တယ်။ဒါဖြင့်တရားရလားဆိုတော့မရဘူးတဲ့။ဟောဒါဒီလိုဆိုလို့ရှိရင်တော့တခြားနေရှိပြီတဲ့ဆိုပြီးတော့အစာကိုတဖြည်းဖြည်းလျှော့တယ်နေကျင့်တယ်တဖြည်းဖြည်းအစာလျှော့တယ်နေနောက်ဆုံးဘလောက်ကြအောင်လျှော့လဲလို့ဆိုတော့အဲ့ဒီအချိန်မှာယဟန်လည်းမဖြစ်သေးဘူးဖရာလည်းမဖြစ်သေးဘူးယသိပဲရှိသေးတယ်နော်တိတ္တခယသိဘဝပဲရှိသေးတယ်သို့တော့ယသိလို့မဆိုတာဘူးဘာကြောင့်ယသိလို့မခေါ်ရသလဲဆိုတော့သူကဖရာဖြစ်ဖို့ရည်မှန်းပြီးတော့သင်္ကန်းဝတ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူယသိလို့တော့မဆိုအောင်မလောက်ကြအောင်သူအစာလျှော့လိုက်တယ်လို့ဆိုတော့ပဲရေစိမ့်ထားတဲ့ပဲရည်လေးလက်တစွန်းလောက်ပဲတနေ့တစ်ကြိမ်ပဲတောက်တယ်တလက်စွန်းလောက်ပဲတလက်စွန်းဆိုတာလက်ဝါးတစ်ဖက်ထဲမှာထည့်ထားတဲ့အခွက်ကလေးထဲမှာထည့်ထားတဲ့ပဲပြုတ်ရည်လေးပေါ့ပဲကိုရေစိမ့်ထားတဲ့အရည်လေးအဲ့ဒါလေးပဲတနေ့တည်းတနေ့တနေ့မှာတောက်တယ်ဆိုတော့ဘလို့ဖြစ်မလဲအားထုတ်တဲ့ဝိရိယကကြီးမားတယ်အစာအာဟာရကနည်းပါတယ်ဆိုတော့ဘာဖြစ်မလဲလဲရဘောတရားရလားမရဘူးဒီတော့မှဆင်ញင်မိတယ်အဲ့ဒီအချိန်အထိဥရဝေလာတော်တဲ့စဝင်ပြီးတော့အားထုတ်တဲ့အချိန်ကစပြီးတော့ပင်စွဲကြီး၅ဦးကခြေစုပ်လက်နယ်ပြုဖျားဖြစ်တဲ့အချိန်မှာအူဆုံးတရားနာဖို့ဆိုပြီးတော့ခြေစုပ်လက်နယ်ပြုအဲ့ဒီပင်စွက်ကြီးယသိ၅ဦးဆိုတာလည်းပဲအမှန်တော့သူတို့လည်းပဲသူတို့ကိုလည်းယသိလို့တော့မခေါ်တော့ဘူးမခေါ်ရဘူးဘာကြောင့်လို့လဲဆိုတော့သူတို့ကယသိဖြစ်နေရည်မှန်းပြီးတော့သင်္ကန်းဝတ်ကြတာမဟုတ်ဘူးမြတ်စွာဘုရားရဲ့တပည့်သာဝကအဖြစ်ကြီးမှန်းပြီးတော့သင်္ကန်းဝတ်ကြတာဆိုတော့ယဟန်အဖြစ်ကိုကြီးမှန်းတဲ့ပုံကိုယ်တွေပဲ။ဒါကြောင့်ယသိလို့တော့မခေါ်ရဘူး။အဲဒါကြောင့်မဲ့ယဟန်နဲ့သုံးနေရတယ်။အဲ့ဒီ၅ဦးကလည်းပဲကျမ်းဂန်တွေမှာအဆူကွဲတာရှိတယ်။ကျမ်းဂန်တစ်ခုကဟိုစဉ်ကလေးဘဝသုတ္တရဏဘယင်ကကလေးဖွားပြီးလို့မလို့လက္ခဏာလာဖတ်ကြပါလို့ယသိတွေပင့်ပြီးဖတ်ခိုင်းတော့ကယသိတွေတရားရှိအောင်လားမသိဘူးအဲ့ထက်ကနေပြီးတော့ထ ထိတ်တန်းဆရာကြီး၈ယောက်ကိုရွေးကောက်ပြီးတော့လက္ခဏာဖတ်ခိုင်းတော့ကျန်ကန်တစ်ခုပါဆိုတာက9ယောက်ကလူပေါင်းနေလို့ရှိရင်စကြောတွေမရင်ဖြစ်မယ်တောထွေရင်ဖရာရင်ဖြစ်မယ်လို့နှစ်သွဲနှစ်ခွဟောတယ်အဲ့ဒီတည်းကအငယ်ဆုံးဖြစ်တဲ့ကိုးနေညာဘုံနာကတော့လောကသုံးပါးမှာဖရာစင်စေမုတ်ချဧကံဖြစ်မယ်လို့တထစ်ချပဲအဲ့ဒါလို့ဟောတော့ဟောပြီးတဲ့အခါမှာဘုံနာခွန်သူကကွယ်လွန်းသွားရောကိုးနေညာရဲ့သေးကြံကျန်တော့မြတ်စွာဘုရားတောထွက်ပြီလို့သိတဲ့အခါမှာကိုဋ္ဌညယသိကြီးကအခွန်းရယသိခွန်ဦးတဲက၄ဦးခွန်ဦးကသားတွေကိုသွားပြီးပြောတယ်သိတ္တထဘုရားလောင်းတောထွက်သွားပြီးဘုရားဖြစ်မှသိကြတယ်တို့များယဟန်ပြုပြီးတော့သူတော်ကအလုံးကျဲပြုစုပြီးဥဆုံးတရားနာရအောင်မင်းတို့လိုက်ခဲ့ကြလို့ဆိုတော့ခုနှစ်ဦးရှိတဲ့နေက၃ဦးကမလိုက်ဘူးတဲ့၄ဦးပဲလိုက်တယ်တဲ့ဒါနဲ့ပဲပင်ဆွဲကြီး၅ဦးဖြစ်သွားတယ်တဲ့ဒါ၃ဦးကတော့ဟိုတုန်းကဟောတဲ့တိတိကျကျဟောတဲ့ကိုဋ္ဌညာဘုံနာပေါ်နောက်၄ဦးကတော့ကိုဋ္ဌညာဘုံနာနဲ့အတူဟောတဲ့ပုံနာတွေရဲ့သား၄ယောက်လို့ဒီလိုဆိုတယ်ဒါပေမဲ့ကျမ်းဂန်တစ်ခုကတော့အဲ့လိုမဆိုဘူးကျမ်းဂန်တစ်ခုကတော့ပုံနာ၈ယောက်ရှိတဲ့အ ਨੇ ကတဲ့3ယောက်က2သွဲ2ခွခေါ်တယ်တဲ့5ယောက်ကတော့ဖယားစင်စိတ်ဧကံဖြစ်မယ်လို့အတိအကျဟောတယ်တဲ့အဲ့ဒါကိုတော့သိတဲ့လူနဲလိမ့်မယ်နဲ့တူတယ်3ယောက်က2သွဲ2ခွခေါ်တယ်5ယောက်ကတော့အတိအကျဟောတယ်ဆိုတော့အကြောင်းအရာတော့ဒါတော့နည်းနည်းသိတဲ့လူနဲလိမ့်မယ်အဲ့ဒါကမူလပါဏာတာအဋ္ဌကထာပါတရာတိတုတ်အဖွင့်မှာအဲ့လိုရေးတယ်အဲ့ဒီပါတရာတိတုတ်ကိုအရိယပရိယေသနာတုတ်လို့လည်းဒီလိုလဲခေါ်ကြတယ်ဒါမှလို့အခုသံဃာယနာမှာတော့ပါတရာတိတုတ်လို့ပါတရာတိတုတ်လို့အဲ့ဒါလို့ဟောထားတယ်အဲ့ဒီကျန်ကန်ကဘယ်လိုလဲတောင်ဆိုသေးတယ်လဲလို့ဆိုတော့အဲ့ဒီယသိတထစ်ချဘုရားဖြစ်မယ်လို့ဟောတဲ့ယသိ၅ယောက်ကိုနေညပါဝင်သူတို့ကတော့တဲ့ဟောပြီးတာနဲ့ပဲသူတို့ကိုပေးတဲ့ဆုလတ်တော်မှာဆွေမျိုးညာတကာတွေစွန့်ကြဲခဲ့ပြီးတခါတည်းတို့ကြိုတင်ပြီးတော့ယဟန်ပြုထားကြမှာပဲလို့အဲ့လိုသဘောပေါက်တယ်ဘာကြောင့်လဲလို့ဆိုတော့ကြားလာလို့သူများကအိန္ဒြေသားတွေကြပြီးတော့အိန္ဒံသားမွေးကိစ္စတွေနဲ့ဆိုလို့ရှိရင်တို့တောထွက်ဖြစ်မှာမဟုတ်ဘူးဒီလိုဆိုလို့ရှိရင်သိဒ္ဓထဖရာနဲ့တို့တွေ့ရမှာမဟုတ်ဘူးဒီတော့အခုပဲစောစောပဲထွက်ပြီးထားမှပဲဆိုပြီးစောစောထွက်ယသေးဝတ်ပြီးယသေးတရားတွေအထုဆောင်နေတယ်တဲ့။နောက်ဥရဝေလာတော်မှာသိဒ္ဓထရောက်နေပြီဆိုမှအဲ့ဒီတော်သွားပြီးတော့သူဝကြီးဝငယ်ပြုစုတယ်တဲ့။အဲ့ဒါလို့ဆိုပြီးတော့အဆုံးသားလေးကဘယ်လိုရေးထားလဲလို့ဆိုတော့တချို့ကြားငါငါတဲ့ကိုနေညသီသာလင်ဟိုစဉ်ကဗေရင်ဟောတဲ့တပါကျန်တာတွေကတော့သူနဲ့ဟောအလူဟောတဲ့ပုံသားတွေရဲ့သားတွေပဲလို့ဒီလိုဆိုပါတယ်တဲ့အဲ့ဒါမသိမှဘူးတဲ့အထကထာရှေးအထကထာကြီးတွေမှာဒီစကားမရှိပါဘူးတဲ့အဲ့လိုပယ်ထားတာဒါတော့အယူဆနှစ်ခွဖြစ်နေတော့ဟိုဓမ္မစက်ကြဟောတဲ့ပုံတွေမှာလည်းပဲသတိထားကြည့်လို့ရှိရင်တွေ့လိမ့်မယ်တချို့ပုံကဓမ္မစကြတရားနာနေတဲ့ပင်ဆွဲကြီးငါတို့တည်းမှာတူးကအိုကြီးဆန်နေဖြူလို့ခါရီကုန်းလို့အဲဒါလိုလှုပ်ထားပြီးကျန်တဲ့၄ဦးကတော့ယဟန်ပြူလေးတွေလှုပ်ထားတယ်အဲတချို့ဓမ္မစကြဟောတဲ့ပုံကြတော့အားလုံးဟာညီတူပဲအရွယ်တူပဲအဲလိုလှုပ်ထားတယ်အဲဒါလိုလှုပ်တာဟာခွန်ပြခွန်နာပြောတဲ့ကျန်ကန်နေအဆူကွဲနေလို့ဒါဖြင့်အဲ့ဒီအဆူကွဲနေတာတွေတော့ဘယ်လိုလုပ်ရပါမလဲဖေဟာဘာလို့မလုပ်เสียမလို့ပင်စွဲငကြီး၅ဥလို့မှတ်ထားပြီးတာသူတို့လူရင်းမှမဟုတ်တာလူရင်းကပင်စွဲကြီး၅ဥကိုဥတည်ပြီးတော့ဓမ္မစကြဟောတယ်ဒါကြောင့်မလို့တရားဥနာရပြီးတော့သူတို့တရားသိသွားကြသောတာပန်ဖြစ်ကြယဟန္တာဖြစ်ကြတယ်ဒါဆိုရင်ဒါလူရင်းကိုအဲ့တော့ နည်းနည်းကွဲပြားတာလေးဗဟုဒအဖြစ်ပြောပြတာပါဒီတော့ဝတ္တယဝိဇိဝငယ်ဆောင်ရနေတဲ့ပင်ဆွဲကြီး၅ဦးဟာဥရဝေလာတော်တဲ့သိဒ္ဓထရောက်ကြတဲ့ဝိဇိဝငယ်ပြုစုလာတော့နောက်အဲ့ဒါလိုလဲသွားပြီးတော့တတိယသိဒ္ဓထဆင်းရဲနေငါဟာရှည်ရှည်သောဖျားရှင်နေရတဲ့တော့ဝိရိယမလျော့ဘူးမလျော့တဲ့ဝိရိယနဲ့ငါကြိုးစားတော်လည်းပဲအခုအချိန်ထိငါဘာတရားမှမသိဘူးဒီတော့အခုငါလှုပ်တဲ့တရားတွေဟာဒါတွေလမ်းမှမဟုတ်ပေဘူးအဲဒီတိုင်းတော့ကျင့်လို့မဖြစ်ဘူးဒါဖြစ်ရင်ငါငယ်ငယ်တုန်းကတပြေးပြေးအောက်မှာဝင်စားတဲ့အာနာပါနပထမဇန်ဟာများအမှန်တရားသိဖို့လမ်းများဖြစ်လေမလားလို့စဉ်းစားတယ်စဉ်းစားတော့အဲ့ဒါလို့စဉ်းစားပြီးတော့အာနာပါနဇံကိုသူဝင်စားကြည့်ချက်ချင်းရတယ်နောက်ပထမဇန်နဲ့မကဘူးဒုတိယဇန်တတိယဇန်သတုတ္ထဇန်အထိရသို့တော်လည်းပဲခန္ဓာကိုယ်ကယိုင်ယိုင်နဲ့နဲ့နေပြီယိုင်နဲ့နေတော့အင်းဒီတရားအထုတ်လို့တော့ဒီခန္ဓာကိုယ်ဒီအားနဲ့တော့အထုတ်လို့မရသေးဘူး။ငါအစာပြန်စားမှဖြစ်မှာပဲဆိုပြီးတော့တဖြည်းဖြည်းအစာပြန်စားတယ်။အဲ့ဒါလို့လဲအစာပြန်စားရောပင်ဆွဲကြီးငါဦးလဲသူ့နောက်ကသူ့ထံကခွာသွားရ။ဒီလောက်တောင်လဲသည်အထီးကျင့်တာတောင်မှပဲဖះမဖြစ်ဘူးဆိုရင်အခုအစာတွေပြန်စားပြီဆိုရင်ဘယ်ကလာဖះဖြစ်တော့မှလည်းမဖြစ်တော့ဘူးမဖြစ်တော့ဘူးသိတ္တထလက်ပေါ်များအောင်ကျင်းပြီဘာဟုံလာရဝတ္တတိတဲ့အဲ့လိုဆိုပြီးပင်ဆွဲကြီးငါးဦးကခွာသွားပြီးတော့ဗာရဏသီပိနာကဘေးမဲ့တော့ဣတိပရဏဘေးမဲ့တော့တဲ့သွားနေကြတယ်နေပြီးဘာလုပ်လဲသူတို့လည်းသူတို့ရည်သေးတရားတွေအရင်ကအထုတ်တာပြန်အထုတ်မှာပေါ့လေအသိတ္တကတာကတော့အစာပြန်ပြီးတော့ဖုံပေးစားစားတဖြည်းဖြည်းအင်အားဖြစ်လာတယ်အင်အားဖြစ်လာတော့တနေ့ကဆုံလာပြီနေကြတော့နေရင်းစရာမြေကန်းသားကမြေရဲ့အရှိဘကန်းကဥရဝေလာတော်ကလည်းမြေရဲ့အရှိဘကန်းပဲအဲ့ဒီဥရဝေလာတော်အတိုင်းသူတဖြည်းဖြည်းတောင်လျှောက်သွားဆုံးခံမှုတောင်လျှောက်သွားတော့မြေကမ်းထဲမှာညောင်မင်းကြီးတပင်ကောင်းကောင်းတွေ့တော့အဲ့ဒီမှာခဏထိုင်နာဆုံးကမဝင်နဲ့အဲ့ဒီတည်းမှာအဲ့ဒီနွားအဲ့ဒီနားကသေနာရွာသေနာနိဆိုတဲ့ရွာကတကြီးသမီးကတထေးသမီးလို့လဲဆိုတယ်လွတ်လိုက်တဲ့အိမ်ပေါ်မိန်းကလေးကလာပြီးညောင်မင်းအောက်ကြည့်တာဘာလို့ဖို့လဲလို့ဆိုတော့ပူဇော်ပသနေကြနေမှုပူဇော်ပတ်တတ်ဖို့ရာအတွက်ကြာဇာနန္ဒချက်ပြုတ်ပြီးတော့ပူဇော်ပတ်တတ်ဖို့ရာအတွက်လာပြီးကြည့်တော့ဒီမှာဖះလောင်းသိတ္တထထိုင်နေတာတရင်သုံးနေတာတွေ့တယ်ဒီတော့အစာရေစာကလည်းပြည့်ပြည့်စုံစုံဖုံးပေးထားတာဆိုတော့အသားအရေကလည်းပြည့်ဖြိုးဝါဝင်းပြီးတော့အယောင်လင်းနေလဲထွက်ပြီးအမနာကြီးညူပွဲရှိတယ်ဒါကိုမိန်းကလေးကသူတို့ပူဇော်နေကြပတ်သနေကြနတ်ကြီးဒီကနေ့တော့ကိုရင်ပြတယ်လို့သူကယူဆပြီးတော့ဝန်သာအာရပြန်ပြေးပြီးသူ့သခင်မပြောတော့သခင်မကလည်းပဲသိဝန်သာသွားတယ်ဒါနဲ့ကျာဇာနန္ဒချက်ထားတဲ့ကနာနှိုးစွန်းအဲ့ဒီကနာနှိုးစွန်းချက်ပုံကိုကျန်းကန်ကအာပြထားလိုက်တာကျူလာကြလာနဲ့မလီနော်မဘယ်နှကောင်းကနွယ်ကျူရောဖလော့ဖလုတ်လိုက်တယ်အဲ့ဒီကမှနေပြီးညှင့်ပြီးနော်မရေဘလောက်အတော့ခိုင်းနေဘလောက်နဲ့မလေးသရာလုံးကုန်ကြတာထမရဲ့ဒါနဲ့ခဏနှူစွန်းဆိုတာခဏဆိုတာဂါကြီးရဲ့နာငယ်ရဲ့အိန္ဒိယတို့ဒီဟိုတို့မှာနှုတ်တမင်းစားလေးရှိတာမှာ၃မျိုးလောက်ရှိတယ်တမျိုးကတော့အကျဲပဲနှုတ်နဲ့တမင်းနဲ့ကြိုးတာနောက်တစ်မျိုးကတော့ခပ်ပြစ်ပြစ်ပဲခဲခဲကြီးလည်းမဟုတ်ဘူးနောက်တစ်မျိုးကတော့အခဲအဲ့ဒါလိုစားလဲရှိတယ်ဘုန်းကြီးတို့ဒီဘုံမှနေတော့ကတော့အဲ့ဒီအခဲပဲများများစားရတဲ့နိုးတမင်ခဲ အဲ့ဒီအခဲပေါ်မှာမှဟိုအုံမှုံလေးတွေဖြူတော့အဲ့လိုဖြူပြီးတော့စားတယ်အစားစားစားတော့တိတ်မစားတတ်ပါဘူးနောက်ကြတော့စားရတာရှိသားပဲအာယုံစွမ်းများတော့အဖြစ်အဲ့ဒါစားရတယ်အဲ့ဒီလိုခဲနေတဲ့နှုတ်စွမ်းကိုကနလို့ခေါ်တာကနဆိုတာ solid 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 အဲ့ဒါကနအခဲကိုပြောတာဒါပေမဲ့ဗမာပြည်မှာတော့ကနာနုစွမ်းကနာနုစွမ်းနဲ့တလောက်ပဲဒီလိုပဲပြီးနေကြတယ်ဆူလိုရာတော့နုစွမ်းခဲပါနုတမင်းခဲအဲ့ဒါလာပြီးတော့မြတ်စွာဘုရားဘုရားလောင်းကိုလှူလူပြည်သူတို့လည်းပဲလိုအပ်တဲ့ဆုတောင်းပြီးပြန်သွားဘုရားလောင်းကိုလည်းသူဆုတောင်းနေသေးတယ်အဲကျမတို့လိုအပ်တဲ့ဆုနဲ့ပြည့်လို့အရှင်နဲ့မင်းကြီးလည်းလိုအပ်တဲ့ဆုနဲ့ပြည့်ပါစေလို့ဒီဓမ္မကသူကသားမရနိုင်လို့လို့မလို့ရှေးကအဲ့ဒီညောင်မင်းလာပြီးတော့သားစုတောင်းနေတယ်သားစုတောင်းတော့နောက်ကြတော့ရသွားတယ်လေအချိန်ချင်းစုတောင်းတော့လည်းပဲရတဲ့အချိန်နဲ့တိုးသွားမှာပေါ့လေရတဲ့အချိန်နဲ့တိုးသွားတော့အဲ့ဒါဒီညောင်မင်းသောနဲ့လှုပ်ပြီးလို့ပဲရတယ်လို့သူဖြစ်သွားတော့ပေါ့ဒါနဲ့ပဲသူကအဲ့ဒီတုန်းကလည်းပဲဂရီထားခဲ့တဲ့သားစုပေးပါတားရလို့ရှိရင်နှစ်စင်ပူဇော်ပါမယ်လို့အဲ့လိုဂရိပေးခဲ့တာ။ဒါနဲ့တားရတဲ့အခါကျနှစ်စင်နှစ်စင်လာပူဇော်အခုလည်းနှစ်စင်ပူဇော်နေကြလားပူဇော်တာ။အဲ့ဒါမှဖရာလောင်းနဲ့တွေ့တော့တကယ်နမင်းကြီးထင်ပြီးတော့အဲ့ဒါပူဇော်ပတ်တာပြီးတော့ဆူတောင်းပြီးပြန်ညတယ်။အဲ့တော့ဒီနေရာမှာတော့ဘုန်းကြီးတို့ပြိတ္တစဉ်းစားเสียရမကောင်းဘူးလား။ဒီမှာတော့ဖရာလောင်းကဆုံးကံသွားလို့နားနေเสียနေရာကောင်းလို့နားနေတာသူတို့ကတော့ဘာထင်တယ်လဲအဲညောင်မဆောင်ညာဒီကိုရောကိုဆောင်ကိုရောင်ပြတယ်လို့ထင်တယ်အခုခေတ်ကအဲ့ဒါမျိုးမရှိနိုင်ဘူးလားအာရှိနိုင်တယ်အများကြီးပဲဟုတ်ကဲ့လားအဲ့တော့ဘာပြောရမလဲလူတွေတော်တယ်လို့ပြောရမလားညံ့တယ်ပြောရမလားဟုတ်ကဲ့လားဒီတော့မြတ်စွာဘုရားလည်းပဲအဲ့ဒီနှုတ်ခဲစွမ်းကို49လုံးဖုံးပေးတော်မူတယ်တဲ့ကျမ်းဂန်ကအဲ့ဒါတောင်းပြသေးတယ်စွမ်းလုံးတစ်လုံးကိုတဲ့တစ်လုံးကိုထမ်းသီးမဲ့ပမာဏရှိတယ်တဲ့တွေ့ဘူးလားထမ်းသီးမဲ့အခုဘုန်းကြီးတို့စာနေကြအလုံမျိုးနဲ့ဆိုရင်အဲ့ဒီထမ်းသီးမဲ့ဆိုဘယ်နှလုံးစာလောက်ရှိမလဲ10လုံးစာလောက်တော့ရှိမှာပဲဟဲ့လားအဲ့လိုဆိုတော့မြတ်စွာဘုရားခန္ဓာကိုယ်ကြီးကအကြီးကြီးပါဇက်ကြီးကလည်းအကြီးကြီးပေါ့ဘုရားလောင်းအဲ့လိုဖြစ်ပြီးလိမ့်မယ်အဲ့ဒါလိုပဲကျန်ကန်ကဆိုရဲဆိုတာတော့မှတ်ထားပေါ့ဒါပေမဲ့လို့ကိုယ်စိတ်ထဲမှာတော့မြတ်စွာဘုရားလည်းဘုရားလောင်းလည်းပဲကိုယ်လိုလူသူ့လိုလူပဲမဟုတ်ဘူးလားကိုယ်လိုလူသူ့လိုလူပဲဆိုတာကအရွယ်ပမာဏပြောတာနည်းနည်းတော့ပိုထွားမှာပေါ့လူဒူးလူညင်ဆိုတော့ထောထောကြိုင်ကြိုင်ကြီးတော့ရှိတာပေါ့49လုံးမယုတ်လွေလွေဖုံးပေးတော်မူတယ်တဲ့ဖုံးပေးပြီးတော့ရွှေခွက်ကိုတော့အနာရှိတယ်နေရင်စရာမြစ်ထဲမျောလိုက်တယ်အဲ့လိုမျောတဲ့အခါမှာတော့အဋိဌံလိုက်တယ်သူများငါဟာဒီကနေ့လောကသုံးပါးမှာဘုရားစင်စစ်ဖြစ်မဲ့ဆိုလို့ရှိရင်ဒီရွှေခွက်ဟာရေစုံမမျောဘဲနဲ့ရေညာဆံပါစေလို့အလုစပီမြှောက်လိုက်တဲ့ရွှေခက်ကရေညာဆန်းတက်သွားပြီးတော့ဘယ်ရောက်သွားတယ်အဲ့ဒီနေတင်စရာမြစ်အောက်ချီမှာရှိတဲ့ကာလနဂါအဲ့ဒီကာလနဂါရဲ့ကာလနဂါစီမှာပထမရှိတဲ့ရွှေခွက်၃ခွက်ပေါ်မှာသွားပြီးတော့တင်တယ်တဲ့ရွှေခွက်၃ခွက်ပေါ်မှာတင်နေတာမဟုတ်အဲ့ရွှေခွက်၃ခွက်ရဲ့အောက်ကနေသွားပြီးတော့ခံလိုက်တယ်တဲ့အဲ့ဒါကိုတချို့ကျမ်းဂန်ကရွှေခွက်ချင်းထိလို့မို့လို့ကလင်ကလင်ဆိုတဲ့အသံတောင်မှပါဠိလိုထည့်ရေးထားသေးတယ်။အဲ့လိုရေးထားသေးတယ်။သူတို့လည်းသရုပ်ပေါ်အောင်ရေးကြတာထမရဲ့လို့ပဲအောင်မိရတယ်။ဒါကြပါစို့အဲ့ဒါထောက်ချင်းအားဖြင့်ရေးဆန်းကိုဆန်တဲ့ရေးညာကိုဆန်တဲ့သွားတယ်ဆိုတဲ့ဖြင့်ဒီကနေ့ဘုရားရှင်စီဖြစ်မယ်ဆိုတော့အတိတ်နမိတ်ကောက်လို့ရတယ်ပေါ့။ဘာကြောင့်ဆိုဒိဋ္ဌာနာ ਉਹ ။ဒါပေမဲ့မြတ်စွာဘုရားဟာ နေရင်္ဒရာမြင့်အနောက်ဖက်မကူသေးပဲနဲ့ဒီဘက်ကမှပဲရှိတဲ့တောအုပ်မှာပဲသူအဲ့ဒီနေတဆင်တော်ဘုရားညနေပိုင်းကျမှနေရင်္ဒရာမြင့်ကူအနောက်ဖက်ကသွားကဆုံလာပြီနေဆိုတော့နေရင်္ဒရာမြင့်ကရေရှိရင်ခြေမျက်စိမြုပ်ယုံတော့ပဲရှိမယ်အဲ့ဒါဘူးမရှိဘူးကဆုံလာပြီနေနှွေခါဦးဘုန်းကြီးနေရင်္ဒရာမြင့်ဖြတ်ဖူးတယ်ဖေဖော်ဝါရီလဘုန်းကြီးတို့ဖြတ်စင်ကတော့ခြေချင်းဝတ်သားသာရှိတယ်ဒါလည်းပဲတစ်မြစ်လုံးပြည့်နေတာမဟုတ်ဘူးရည်စည်းချောင်းစီးရနေရတချို့အနှဲငယ်မြှလောက်မှာပဲရည်ရှိတယ်ကြံနာတော့တဲပြင်ပဲတဲတော်ပြင်ပဲအဖေဖော်ဝါရီလဆိုတာတပို့ရွဲဆိုကြပါစို့အဲ့ဒီလမှာတောင်မှခြေချင်းဝတ်တာသာပဲရှိတယ်ဆိုလို့ရှိရင်ကဆုံလာမှခြေချင်းဝတ်တဲ့ဘူးမများပါဘူးဒါကြောင့်မလို့ရှင်တော်မြတ်ဘုရားနေရင်္ဒရာမြစ်ကိုဖြတ်ပြီးတော့ကုံညုံဖြတ်ကူးတော့ပေါ့လေဘုရားလောင်းအနောက်ဘက်ကရောက်တဲ့အခါကျတော့ခရာတိနဆိုတဲ့ယွာနာအဲ့ဒီနဲ့ယွာနဲ့မလမကန်နေရမှာတောအုပ်ကောင်းကောင်းတွေ့တော့ဒီတော့အုပ်အဖြစ်ဘူမိနဲ့တမှန်မဲ့တော့အုပ်ပဲလို့တော့အုပ်မြင်လိုက်ကြတဲ့ကစိတ်ထဲကပိုးပြီးကြည်လင်ကြည်နုသွားတယ်တရားထုတ်ဖို့ကောင်းတာပဲအလံဝတိတံပဒါနတိကတပဒါနာယဣဒံဤတော့အုပ်သည်ပဒါနတိကတလုံးလကျိုးကုတ်တရားအလုတ်ကိုအထုတ်လို့သောပုဂ္ဂိုလ်ဤပဒါနာယတရားအလုတ်ကိုကျူစွာအထုတ်ဖို့ရာအလံဝတသင်လျော်ပေးစွာတကားဟုတ်တရားထုတ်ဖို့ကောင်းတဲ့တော်ပဲဟိုရင်းလို့ပေါ့ဘုန်းကြီးတို့မော်ဘီရိတ်တာရောက်တဲ့ပုဂ္ဂိုလ်များမော်ဘီရိတ်တာရောက်တာနဲ့တရားအထုတ်ချင်စိတ်ပေါ်လာကြတယ်မလေးတရားထုတ်ဖို့ကောင်းရင်ဒါဒါပေမဲ့အဲ့ဒီမော်ဘီရိတ်တာတော့ခုနကရာသီသားကတော့လောက်ကောင်းခြင်းမှကောင်းမယ်အဲ့ဒီမှာကိုပဲတရားအထုတ်ချင်စိတ်ပေါ်တချို့တရားပဲစိတ်ဝင်စားတဲ့လူပဲအဲ့ဒီရောက်လို့ရှိရင်တရားစိတ်ဝင်စားသွားတဲ့ရှိတယ်။မော်ဘီကြောင်ညာလဲရအောင်ပဲ။ဘာဖြစ်လို့တော့ယောဂီတွေအကုန်လုံးမော်ဘီရောက်ကုန်အောင်လို့တကယ်ပါပဲမော်ဘီကတော့တကယ်ကိုအင်မတန်တိတ်ဆိတ်သားရတဲ့။ဒီတော့အဲ့ဒီတော့တဲ့ဝင်သွားတော့မြဲတဲ့ပုံနာတွေ့မြဲတဲ့ပုံနာကဘုရားလောင်းတွေ့တဲ့အခါကျကြီးညိုစိတ်ဖြစ်တော့မြေရှိဆုံးလူဒါနဲ့မြေရှိဆုံးယူပြီးတော့အရေးကောင်းတဲ့သဘင်ရှာတဲ့အခါကျညောင်မင်းကြီးတပင်တွေ့တော့ကျန်းကန်ကဆိုးတယ်အဲ့ဒီညောင်မင်းကိုတောင်ဘက်ကဝင်မယ်လို့ညောင်မင်းအောက်တောင်ဘက်ကဝင်မယ်လို့မြတ်စွာဘုရားဆင်ញင်လိုက်တဲ့အခါမှာမြေငရင်လှုပ်တယ်တဲ့ဘုန်းကြီးတို့ဟိုငငယ်ကသင်ရတဲ့မတ္တိကအရာကောက်ဆိုတဲ့စာမှာတော့မြေကြီးစောင်းထောင်ရှိသောကြောင့်မဝင်မူ၍လို့အဲ့လိုဆိုတာအခုကျမ်းကမှာတော့အဲ့လိုစောင်းထောင်ပြီးအထီးတော့မရေးပါဘူးငင်းငင်းလှုပ်တယ်တဲ့မြေကြီးတုံတဲ့ခါတယ်လှုပ်တယ်တဲ့ဒါကြောင့်ဩဒီတောင်မဲရကတော့ဝင်မို့မတော်သေးဘူးတောင်မဲရကငါရဲ့အရှိန်အဝါကိုခန္ဓာရည်ရှိပုံမပေါ်ဘူးဆိုအနောက်ဖက်ရရွှေ့နောက်ဖက်ရရွှေ့လည်းပဲမြေကတုံလှုပ်ပြန်တယ်မြေငင်လှုပ်ပြန်တယ်ဒါနဲ့မြောက်ဖက်ရရွှေ့မြောက်ဖက်ရကလည်းလှုပ်ပြန်တယ်ဒါနဲ့အရှိဘက်အရကဝင်မို့ရွှေ့တော့မှမြေကြီးကတီတီငိမ့်ငိမ့်နဲ့ရှိတော့မှအော်ဒီနေရာဟာနေရာအသက်မှန်ပဲဆိုပြီးညောင်ပင်ရဲ့ပင်လုံးရဲ့အရှိဘက်အဲ့ဒီမှာမျက်ရှိဆုံးအဖျားကဖြန့်ပြီးတော့ကိုင်းပြီးတော့ဖြန့်လိုက်ဖြန့်လိုက်တော့မျက်အခင်းကောင်းကောင်းကြီးဖြစ်သွားတာပေါ့ရှစ်ဆုပ်ဆိုတော့အထူးကြီးပေါ့စဉ်းစားကြည့်ပါအဲ့ဒီမျက်စိမ့်စိမ့်အခင်းထူထူကြီးပေါ့ထိုင်လိုက်ရရင်ဘလောက်အရသာရှိမလဲမဟုတ်လားဘလို့နေမလဲအေးတာပေါ့အေးလေထိုင်ကောင်းလေပေါ့အဲ့လောက်ဘလောက်ကြာကြာထိုင်နိုင်မပူတော့ဘူးအခုဒီသင်များမှအေးတယ်ဆိုပေမဲ့လို့တော်တော်ကြာလာလို့ရှိရင်နည်းနည်းပူချင်းလာသေးတယ်အဲ့ဒီမြေအခင်းပေါ်မှာထိုင်လာဒါကိုပဲ အပရာဇိတပလင်မောထိုင်ပြီးတော့မြတ်စွာဘုရားတရားရှိမှတ်တယ်လို့ဒီလိုဆိုကြတယ်။မြေခင်းမောထိုင်ပြီးတော့အာနာပါနစတုထဇံဝင်စားဖို့ပရမဇံဒုတိယဇံတတိယဇံစတုထဇံဝင်စားဖို့ပြင်လဲပြင်လိုက်ကြရောဒဂါကြီးကပေါက်ချလာတယ်ဘယ်ဒဂါကြီးရောအဲမဏ္ဍကြီးဟာပေါက်ချလာလိုက်တော့မလေးထောင်ပေါင်းသိန်းသန်းကြေကြရာရှိတဲ့စစ်တီတသားတွေနဲ့လာပြီးတော့ဒိဋ္ဌထအဲ့ဒါငါပလင်မင်းအခုထအခုပေးတောင်းတယ်သုံးကြိမ်သုံးခါတောင်းတော့မြတ်စွာဘုရားကမနာတဲ့ဒီပလင်ဟာငါလေးသိင်ချင်တဲ့ကဘာတသိန်းကာလပတ်လုံးပါရမီ7ပါးဖြည့်စည်းဘူးပြီးရလာတဲ့ပလင်တဲ့သို့တော်လည်းငါမှာအခုဒီနားမှာတော့ယန္တကပြသေးတယ်ဘယ်လိုပြလဲဆိုတော့မြတ်စွာဘုရားကိုနတ်တွေပြမာတွေစောင့်တော့စောင့်ရှောက်နေတာပဲတဲ့ဒါပေမဲ့မနစစ်တီတွေလည်းလာရောမြမာကြီးတွေလည်းကြောက်ပြီးထွက်ပြေးကြတယ်တဲ့အဲ့ဒါနတ်တွေလည်းတယောက်မှမရှိဘူးကြောက်ပြီးထွက်ပြေးကြတယ်တဲ့အဲ့ဒါများတော်တော်ဖို့ဝဲနေတဲ့ကျန်းကန်ကြီးဆိုတာဒီကျန်းကန်ကြီးတဲ့အတိုင်းသာပြောရမယ်ဆိုလို့ရှိရင်တော့အဲ့ဒါရည်စရာကြီးပဲဆိုလိုတာကတော့အဲ့ဒီအချိန်မှာမြတ်စွာဘုရားကဘယ်သူမှမရှိဘူးဒါကြောင့်ဘုရားရှင်ကအဲ့ဒီပါရမီ7ပါးအပြား30ကိုဖြည့်စည်းဘူးလို့ရလာတဲ့ဒီပလင်ဟာငါပလင်ဖြစ်ကြောင်းတက်ရှိအနေနဲ့တော့ဒီနေရာမှာတက်သေးခံမဲ့လူကဘယ်သူမှမရှိဘူးသို့တော်လည်းပဲငါဖြစ်ခဲ့တဲ့ပါရမီတွေကိုဒီမဟာမြေကြီးပထဝီမြေကြီးကသိတယ်ဟောဒီပထမမဟာပထဝီမြေကြီးဟာငါရဲ့တက်သေးပဲလို့မြေကြီးကိုလက်နဲ့ဆန့်တန်းပြီးတော့ညွန်ပြလိုက်တယ်အဲ့ဒီအခါမှမြေကြီးကပဲ့စင်တုံ့ခီးပြီးတော့အသံကြီးစွာသောအသံတွေမြည်ပြီးတော့မြင်ရင်လှုပ်ခါပြီးတော့ရေတွေထွက်လာဒါနဲ့မနတ်စစ်တီတွေကြောက်ပြီးတော့ပြေးကြတယ်တဲ့မနတ်ပြေးတဲ့အခါကျတော့မှမြတ်စွာဘုရားအေးစေစေထွက်လေဝင်လေရှုပြီးအာနာပါနပထမဇံကစပြီးဝင်စားတယ်ဒီနေရာမှာလည်းပဲတစ်ခုရှိတယ်ဘာတစ်ခုရှိလဲလို့ဆိုတော့တချို့ဖျားတစောင်းနေတယ်မှာရောတချို့ဖျားကကြက်တွေမှာရောတချို့ဗုဒ္ဓဝင်စာအုပ်တွေရဲ့ပုံနေတယ်မှာရောအဲ့ဒီအချိန်မှာမနတ်လာနေတော့မှာဖျားရှိကလူတယောက်ကသဘင်ကိုညှင့်နေတဲ့ပုံတွေ့တယ်တွေ့ဘူးကြလားဘာလို့တာကောင်းလျှောနေတာဟမ်ဘာလို့တာမြတ်စွာဘုရားကဝသုံတရေနတ္တကိုသက်တည်ထားလိုက်လို့ဝသုံတရေနတ္တဘွားကနေပေါ်လာပြီးတော့သူရဲ့သဘင်ကိုညှစ်ချလိုက်တဲ့အခါကျတော့အဲ့ဒီသဘင်ညှစ်လိုက်တဲ့ရေကသမုဒ္ဒရာကြီးဖြစ်ပြီးမနရဲ့စသည်တွေညောကုန်တဲ့အတွက်ထွက်ပြေးကုန်ကြတယ်လို့အဲ့ဒီသဘောနဲ့အဲ့လိုလှုပ်ထားတဲ့အယုတ်ရှိတယ်အဲ့ဒါထေရဝါဒကျမ်းကမှာမပါပါဘူးထေရဝါဒကျမ်းကမှာဗာမညာလေးပါတယ်လက်တော်ကိုဆန်တန်းလိုက်တယ်မြေကြီးစီကိုလက်တော်ဆန်တန်းလိုက်တယ်လို့လည်းပါတယ်လက်တော်ကိုမြေကြီးစီညွတ်လိုက်တယ်လို့လည်းပါတယ်ဒါပဲပါတယ်အဲဒီနတ်သားတွေပါတယ်ဘာမှမပါဘူးပါလာတာလဲလို့ဆိုတော့မြောက်ပိုင်းဗုဒ္ဓဘာသာမဟာယာနကျမ်းစာကပါလာတာတဲ့ဘုန်းကြီးတော့စေစင်ကံကမကြည့်ဘူးလို့ဘယ်ကျမ်းကပါတယ်လို့တော့မသိပါဘူးတချို့ကဒီပြဝဒါနာကျမ်းကဆိုတဲ့အဆိုပါတဲ့သို့တော်လည်းအဲ့ဒီအဆိုကိုပဲမြန်မာဗုဒ္ဓဝင်တွေကကူးချတာလည်းရှိသေးတယ်တထာဂတဥဒါနာဒီပနီဆိုတဲ့ဗုဒ္ဓဝင်ရေးတဲ့ကျမ်းကအဲ့ဒါထည့်ထားတယ်အဲ့ဒါနဲ့အတူပဲအစတည်းပြောလဲရအောင်မြတ်စွာဘုရားဇဘူပရိမင်းချွတ်ခြင်းတော့ဇဘူပရိမင်းလို့ခန္ဓာကိုယ်ကိုဖန်ဆင်းပြီးတော့ဇဘူပရိမင်းနဲ့ပိုးပြီးတော့အစင်းလှတဲ့ ုဂ္ဂိုလ်ဖြစ်မကြိုက်တဲ့ဆလွဲတွေဘောင်းနေတောင်းနေပန်းစင်းပြီးတော့ချွေရတယ်အဲ့လိုဆိုပြီးတော့အခုအဲ့ဒါဘဝမကြိုက်နဲ့ငကင်းနဲ့ဘောင်းနဲ့နှဒောင်းနဲ့ဆလွဲနဲ့ဖျားစင်တူတွေတွေးနေရကျန်ကြံနဲ့ဖမ္မာနော်မြတ်စွာဘုရားအဲ့ဒါလိုဆင်းမလားလို့စဉ်းစားကြည့်ပါအဲ့ဒီအစင်တစားတွေရဲ့အပြစ်ကိုမြတ်စွာဘုရားဟောနိုင်မလားအဲ့တော့ဇဗုရိမင်းချွတ်ချင်တာတလောက်ကြီးလှုပ်เสียလို့သလားဖျားရှင်မှာတကူတော်တွေအများကြီးရှိတာပဲအဲ့တော့အဲ့ဒီဇဗုပရိမွန့်ချွတ်ခမ်းမှာဆိုပြီးတော့ဘုရားကိုတော်မြတ်မှာမကြိုက်တဲ့ဘောင်းနေနှောင်းနေဆလွယ်တွေတိုင်းလို့ရှုပ်ပွေးနေတာပဲအဲ့ဒါမန္တလေးမဟာမြတ်မုနိယာစပြီးတော့အဲ့ဒါလေထေရဝါဒကျမ်းဂန်နဲ့ဘယ်မှမမပါပါဘူးဘယ်မှမမပါပါဘူးဒါကြောင့်မိမိတို့ဘုရားအကြောင်းနဲ့ပတ်သက်လို့ဘုရားရဲ့အကြောင်းအရာစစ်စစ်ကိုယုံကြည်ကိုယ်ဝယ်စည်းကပ်ခြင်းနဲ့ဆိုရင်တော့အဲ့ဒီဘောင်းနေနှောင်းနေမပါရပါစေနဲ့ဟုတ်ခွင့်လားကြည်လို့တော့လှပါတယ်ဖျားဟုတ်ပြီလားဟုတ်တော့ဘူးအဲ့ဒါနောက်တစ်ခွေ့ရှိသေးတယ်မလေးအဲ့ဒါတွေပြောเสียရတယ်အများကြီးဘုရားဘာသာတွေရောနေတယ်ပြောအောင်မလားဟုတ်ပါဘူးရှင်ဥပဂုတ်ဆိုတာလေရှင်ဥပဂုတ်တာဆိုတာထေရဝါဒကျမ်းဂန်နဲ့ဗေကျမ်းဂန်မှမပါဘူးအဲ့ဒါလဲမဟာယာနကျမ်းဂန်ကမဟာယာနဘုရားဘာသာကျမ်းဂန်ကလာတာပဲအဲ့ဒီရှင်ဥပဂုတ္တဘယ်မှာရှိတယ်လဲဆိုတော့တောင်သမုဒ္ဒရာထဲမှာရှိတယ်ဆိုမဟုတ်လားဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားလက်ထက်ကလေးကဟိုသီတိဓမ္မတောကမင်းကြီးအလူမမနတ်လာနှောင့်ယှက်လုံလုံလို့မလို့မနတ်ကိုဖမ်းပြီးတော့ရှင်ဥပဂုတ်ကမနတ်ကိုဖမ်းပြီးခွေးသေးကောင်လေပင်ဆွဲပြလိုက်တယ်သွားကြရောဟဲ့ဆိုပြီးအဲ့ဒီခါကျတော့မှမနတ်မရှိတော့မှအနှောင့်အယှက်ကင်းပြီးတော့အေးချမ်းချမ်းအလူပြူရတယ်လို့ဒီလိုဆိုတယ်အဲ့တော့ယဟန္တာလေယဟန္တာရဲ့တက်တန်းဟာအဲ့ဒီတုန်းကလည်းကအနှစ်တရာတက်တန်းပဲပိုရင်နည်းနည်းပေါ့120 160အထိပေါ့လူတော်ကတော့ဒါ90 80မှာလဲပြိဋိဘံဆိုင်ရဆံမယ်ပေါ့ယဟနာများမှာသေဖို့ကိုလည်းမတောင်းတဘူးတဲ့နေဖို့ကိုလည်းမတောင်းတဘူးတဲ့သေဖို့လည်းမတောင်းတဘူးငါသေခြင်းနဲ့ဆိုတာယဟနာမရှိဘူးတဲ့ဒါဖြင့်ငါလူဘဝအသက်ရှိရှိနေခြင်းနဲ့ဆိုတာတော့ဒါလည်းမရှိဘူးတဲ့ဘာကြောင့်လဲဆိုတော့သူမှာယုံနံကိုအပြစ်မြင်လို့မို့လို့ယုံနံမောတာယာတတ်မဲ့တဲ့တဏှာကလုံးဝအမြစ်ပြအပိဒပယ်ထပ်ပယ်ဖြတ်ပြီးပြီပယ်ဖြတ်ပြီးတော့ယုံနံနှစ်ယောက်မပြတ်ဖြစ်ပြနေတဲ့အသက်ရှင်ခြင်းဆိုတာသူလူလားပါမလားမလိုလားလို့ယုံနံရှိသမျှယုတ်ရဲ့အဖြစ်ပြနံရဲ့အဖြစ်ပြရှုနေတာဆိုတော့ဒီယုံနံပြတ်သွားဖို့ကသူလူလားစရာလူသလားမလိုဘူးသူမှာကိလေသာငြိမ်းလို့ချမ်းသာနေပြီနာဘိကင်္ခာမိဇီဝိတံနာဘိကင်္ခာမိမရဏာနဲ့အသက်ရှင်တာလည်းမလိုလားမတောင်းတဘူးတဲ့သေတာလည်းမလိုလားမတောင်းတဘူးတဲ့အဲ့ဒီတော့တကယ်လို့သာရှင်ဥပဂုတ္တကယဟန္တာဖြစ်မဲ့ဆိုလို့ရှိရင်တော့အခုအချိန်ထိအသက်ရှင်နေပါမလားဟုတ်ကဲ့လားတဏ္ဍာန်ကတရားလွန်ရင်120 160ပေါ့ဟုတ်ဘူးလားပရိနိဗ္ဗာန်စံပြီပေါ့အဲ့တော့အခုချိန်ကြအောင်ရှိသေးတယ်ဆိုလို့ရှိတော့ကတဘာဝကြာလားမကြာဘူးလားကြာပါဘူးထေရဝါဒဗုဒ္ဓဘာသာကျမ်းစာမှာဘယ်ကျမ်းစာမှာမပါဟုတ်ကဲ့လားအဲ့ပြီးတော့ရှိသေးပြောအောင်မလားကြာပါဘူးတော်ပြီတော်ပြီတရားမဆုံးဝဲနေလိမ့်မယ်နောက်အခွင့်အရေးတွေကပြောတော့ပေါ့ဆိုလိုတာကဗုဒ္ဓဘာသာစစ်စစ်ထဲမှာအယောအယောတွေပါလာပြီးတော့နောက်ကျတော့ဗုဒ္ဓဘာသာဒုက္ခရောက်ရောက်သွားတာတခြားမပြောဘဲနဲ့ဟိုဟိန္ဒူနတ်ဘုရားကတော်ကြီးသုရတ္တိဗုဒ္ဓဘာသာတွေရောက်နေအမေပိဋကသုံးပေါင်းစောက်တဲ့မေတော်ကြီးဆိုပြီးကိုယ်ဝယ်နေကြတယ်ဒုက္ခရောက်လာအဲ့ဒါတော်တော်တော့မဟုတ်တာပဲအဲလူတွေဘௌဒ္ဓတာရှိဖို့အသိဉာဏ်ရှိဖို့ကသိလို့တာပဲဗௌဒ္ဓတာမရှိအသိဉာဏ်မရှိဘူးဆိုလို့ရှိရင်ဘာပြောပြောဟုတ်ဟုတ်နဲ့ယုံယုံနေတာပဲယုံနှမ်းနဲ့ကိုယ့်ကိုယ်ကဖြစ်ကုန်အဲ့ဒါတရားစီတရားမှန်နေလဲပြက်ပြားကုန်တယ်လူဖြစ်ကုန်ဒါဘုန်းကြီးတို့ဒီလိုဘုန်းကြီးတွေက ဘௌဒ္ဓအတော်တန်ရှိလို့အဲ့ဒီပုံကိုယ်တွေကပြောမပြရင်လည်းပဲလူတွေမှာမသိရတော့ဘူးအဲ့တော့လူတွေသိအောင်အမှန်တော့အမှန်တရားတော့ပြောပြမှာဖြစ်မှာပဲဟုတ်ကဲ့လားအဲ့လိုအခွင့်အရေးတွေကပြောရတော့ပေါ့လေဒါနဲ့မာနယံအောင်ပြီးတဲ့အခါကျတော့မြတ်စွာဘုရားအာနာပါနထွက်လေဝင်လေရှုပြီးတော့ပထမဇန်ကနေဒုတိယဇန်တတိယဇန်စတုတ္ထဇန်အကြိမ်ကြိမ်အဖမံဝင်စားတဲ့အဲ့လိုဝင်စားတဲ့အခါကျတော့သကောင်ယံမှာပုပ္ပိနိဝါဒနုတ္တိညာရတယ်တဲ့ရှေးဘဝတွေမှာနေခဲ့ဘူးတာတွေဖြစ်ခဲ့ဘူးတာတွေအဲ့ဒါတွေပြန်ပြီးသိမြင်တယ်တဲ့ဒီညာရတယ် Now မိုးသောယံကျတော့အာသဝခေယဉဏ်ရတယ်။အာနာပါနစတုထဇံဝင်စားပြည့်တဲ့အခါကျတော့စတုထဇံရပြီးတော့ဇန်သမารိအာကောင်းတော့စိတ်ကဖြူစင်းလာ။စိတ်ထဲမှာတနည်းအပြောတဲ့နိဝရဏအငြိအကျေးတွေမရှိဘူး။ဇန်သမารိအာကောင်းနေလို့နိဝရဏအငြိအကျေးမရှိတဲ့အခါကျတော့စိတ်ဟာဖြူစင်းတော့အဲ့ဒါစိတ်တဝိသုဒ္ဓိခေါ်တယ်။ယောဂီမှလည်းပဲအဲ့ဒီစိတ်တဝိသုဒ္ဓိအစဉ်အထိုက်လျောက်ရှိတာပဲ။မရှိရင်အထက်ဉာဏ်တွေမတက်ဘူး။ဉာဏ်မတည်းစေတဝိသုဒ္ဓိစိတ်ဖြစ်စင်နေဆိုတာအဲ့ဒါစိတ်ငြိမ်တာပါပဲစိတ်ငြိမ်တော့စိတ်ကကိလေသာဖြစ်เสียလောဘဒေါသမောဟဖြစ်เสียအာယုံစီမသွားတော့လောဘဒေါသပွန်ဟာတွေမဖြစ်ဖဲနဲ့ငြိမ်နေတဲ့စိတ်ဟာကုသိုလ်စိတ်တွေကြီးဖြစ်ပြီးတော့ဖြူစင်းနေတာဖြူစင်းတော့ထက်တာပေါ့အဲ့ဒီအခါကျတော့မှမြတ်စွာဘုရားဟာယုတ်တဝဏ္ဏတဘောပြန်ပြီးဆင်ញင်သုံးသပ်မိတဲ့အခါကျတော့ယုတ်တဏ္ဏရဲ့ဖြစ်မှုပြမှုအနိစ္စဒုက္ခအနတ္တတွေမြင်တာအဲ့ဒါဝိပဿနာရောက်သွားပြီအဲ့ဒီတိုင်ဆက်ပြီးတော့ရှုတဲ့အခါကျတော့မိုးတော့ယံမှာမလေးစင်ဖူလေးစင်ရအရဟတမဉဏ်ရရတမဉဏ်ရထဖူဉဏ်ရပြီးတာနဲ့တပ္ပညုတရှုဉဏ်တော့ရဖျားဖြစ်တယ်မိုးတော့ယံမိုးတော့ယံဆိုတာအာယုန်တက်ခံနေအာယုန်မတက်သေးဘူးအခုခေါ်နေကြတဲ့မိုးလင်းနာကိုပြောတာမဟုတ်ဘူးပစ္စုသာသမယတဲ့အာယုံမတက်ခင်အချိန်လေးမိုးတော့ရံရှိတာကိုညင်ဥယံသကောင်ယံမိုးတော့ရံလို့ယံ၃ယံခွဲထားတာတယံတယံမှာ၄နာရီအဲ့တော့အခုမြတ်စွာဘုရားဖျားဖြေရောက်တာဟာအဲ့ဒီမိုးတော့ရံမှာဖျားဖြေရောက်တယ်အာယုံတက်ခါနေဒီတော့ကဆုံလာပြီနေတော့လာပြီနေလို့ဆိုရမလားလာပြီကျော်တရနေလို့ဆိုရမလားမဲသာသနာအလိုအားဖြင့်လာပြီနေလောကအလိုအားဖြင့်လာပြီကျော်တရဘာကြောင့်လဲဆိုတော့လောကကတော့သကောင်ကျော်သွားရင်နောက်တရကိုသာသနာကတော့အာယုန်တက်ပြီးမှနောက်တရအယုံမတက်မီစัจ जा ဟာအရင်ရဲ့ဒီလိုမဟုတ်လားအခုမိုးတော့ယံမှာယဟန်ဖြစ်တယ်ဘုရားဖြစ်တယ်ဆိုတော့ရှေ့ရက်ထဲမလားနောက်ရက်ထဲမလားရှေ့ရက်ထဲမှာအရင်ရက်ထဲမှာပေါ့အရင်ရက်ဆိုတာဘယ်ရက်တုန်းလာပြီနေအဲ့ဒါကိုပြောတာလည်းတခြားမဟုတ်ပါဘူးတချို့အယူအဆရှိတယ်မိုးသောယံကြမှာဖျားဖြစ်တာဆိုတော့မြတ်စွာဘုရားဟာကဆုံလာပြီးနေဖျားဖြစ်တာမဟုတ်ဘူးလာပြီးကျော်တရနေဖြစ်တာလို့ဒီလိုယူဆတာရှိလို့ဘုန်းကြီးကပြောတာအဲ့တော့ဘုန်းကြီးတို့ကတော့ဘယ်လိုယူဆရမလဲမြတ်စွာဘုရားကိစ္စနဲ့ပတ်သက်တဲ့မြတ်သာသနာနဲ့ပတ်သက်တယ်မဟုတ်လားအဲ့တော့သာသနာအယူဆသာသနာအလိုကြပဲယူဆရမှာဆိုတော့အာယုံမတက်မီဖြစ်တဲ့အတွက်ပါလေလာပြီနေဖရာဖြစ်ရောက်တော်မူရဲ gain ဖရာဖြစ်သွားပြီဓမ္မစက်ကြဟောဖို့ပဲလူတော်တယ်เนาะစောင်းအောင်ပေါ့เนาะစောင်းအောင်ပေါ့ဘယ်တော့စောင်းရမလဲကဆုံလာပြီနေုံလာပြီဝါစုလာပြီသုံးလာစောင်းအောင်မယ်ဟုတ်တယ်မဟုတ်လားသုံးလဆောင်အောင်ပဲပေါ့ကဆုံလပြီမှတရားဖြစ်တော့နှစ်လပေါ့လေကဆုံလပြီမှဖရားဖြစ်တော့နေုံလပြီကြတလားဝါစုလပြီကြတရားဓမ္မစကြာဟောတာကဝါစုလပြီမှဟောတာကြားထဲမှာ49ရက်ပတ်လုံး วิมุตติทุกขะกิเลสมาล้นเหยาะชินชันตาကိုခံစားနေပြီတဲ့ဘုရားတတ္တတတ္တဟာဆိုတာခတ်တယ်မလားအဲ့တော့ဆောင်းအောင်ပေါ့နလားဟုတ်ဘူးလားနလားဆောင်းအဲ့နလားပြီးမှာပဲကဲဓမ္မစကြာဟောရအောင်ကဲဒီကနေ့တော့လောက်ပြီဘုန်းကြီးတို့ပြိဿဟာရှင်တော်မြတ်ဖျားကိုယ်တိုင်ကြင့်ကြံပွားများအားထုတ်လို့မို့ဝိပဿနာဉာဏ်နဲ့အစဉ်နဲ့ဆင်းရဲတက်ပြီးတော့ကိလေသာခတ်သိမ်းငြိမ့်လို့ဆင်းရဲငြိမ့်ရာနိဗ္ဗာန်ကိုရောက်စေနိုင်တဲ့ဒီမဂ္ဂင်၈ပါးအကျဉ်းလန်းကိုကိုယ်တိုင်ကြင့်ကြံပွားများအထုတ်နေရပြီဖြစ်တဲ့အတွက်ဒုများလည်းပဲရှင်တော်မြတ်ဘုရားနိဒုကိလေသာငြိမ့်ဆင်းရဲငြိမ့်အောင်ကြိုးစားပွားများအထုတ်ကြမယ်ဆိုတဲ့မြင့်မြတ်တဲ့သန္တာကြီးမားတဲ့လုံလောက်ဝိရိယထက်သန်တဲ့ဇွဲနဲ့တည်တည်မဲမဲကြိုးစားအထုတ်ကြခြင်းအပြင်မိမိတို့လူရှိရတဲ့မေညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။